ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID-19 ရောဂါထိတိယရောက်ကာကွယ်နိုင်ပုံအကြောင်းကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာဒီ COVID-19 ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရာခိုင်နှုန်းဆင့်စတက်လာချိန်မှာဆေးဝါးနဲ့တချို့ကိုလည်းစကူးလာတာမို့အလုံးစနစ်တကျကာကွယ်သင့်ပြီလို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။အခုလိုစနစ်တကျမကာကွယ်နိုင်ရင်တော့အလျင်အမြန်ကူးစက်ကုန်နိုင်တာကြောင့်ဘလို့ထိရောက်ကာကွယ်ဖို့အရေးကြီးနေပါလဲ။ဒီလူနာတွေကိုအနိကထိတွေ့ရပြီးထိရောက်တဲ့ကာကွယ်မှုတွေလည်းလုပ်နေတဲ့အရေးပေါ်ထုတ်ကုန်တဲ့ရန်ကုန်ဆေးရုံကြီးရေးပေါ်ဌာနကပမောက္ခဌာနမှူးဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်။ Okay ရေးပေါ်ထုတ်ကုန်ဆရာဝန်ကြီးပမောက္ခဒေါက်တာမမောဦးခင်ဗျာ။ကျွန်တော်တို့ဒီ COVID-19 virus ကူးစက်မှုကဒီသုံးဘက်ကျော်အတွင်းမှာပေါ့ဆရာနော်ဆယ်ကနန်းတွေရတယ်အခုဆိုရင်ရာကနန်းကိုစပြီးမြင့်တက်လာတဲ့အချိန်မှာပြည်တွင်းမှာလည်းဒီအချင်းချင်းကူးစက်တာတွေရှိလာပြီးတော့ဈေးဝယ်နှံတချို့လည်းတဖြည်းဖြည်းစကူးစက်ခံလာတာကြောင့်ပြည်သူတွေကြားမှာတော့ဆရာဒီကြီးလက်စားစားပေါ့နော်စိတ်ရမှုတွေကလည်းမြင့်မားလာနေတာမို့အခုလိုဒီလူနာတွေကိုအနီးကပ်ကိုယ်တိုင်ထိတွေ့ရပြီးကိုယ်တိုင်နဲ့ထိရောက်တဲ့ကာကွယ်မှုတွေလုပ်နေတဲ့ဆရာအနေနဲ့တခြားသူတွေကိုလည်းအလားတူထိတွေ့ရအောင်ကာကွယ်နိုင်ပေါ့ဆရာနော်ပြည်သူတွေရောဈေးဝယ်နှံတွေရောအတွက်အဓိကဘလူကာကွယ်တင်တာကိုစပြီးတော့ရှင်းပြပေးပါလားဆရာ
။ကျွန်တော်တို့ကနေပြည်တော်တိုင်းရန်ကုန်ဆေးဝန်ကြီးမှာဒီနေ့ကို80 90အနေနဲ့ကိုဗစ်တန်လျာရှိတဲ့လူနာတွေကိုကုသပေးနေရနေပြီးတော့အဲ့ဒီနေ့ညောင်တော့ဆိုတော့နေတိုင်းပေါ့စရီတွေ့နေရတာပေါ့နော်။ဒီယောဂါလည်းကုသမှုလည်းမြန်ဆန်နေသူများကလည်းကြောက်ရွံ့နေတဲ့ယောဂါဖြစ်တဲ့ချိန်မှာကျွန်တော်ဆေးဝန်နဲ့နေလည်းကာကွယ်တင်တဲ့ဟာတွေကိုကာကွယ်တဲ့အတွက်ကြောင့်ဆေးဝန်နဲ့နေတဲ့ကနေပြီးတော့အများကြီးကုသခံရပြီးတော့ပေးကြည့်တဲ့အထိဖြစ်သေးဘူးပေါ့။သာဘာလို့ပြတ်တာလဲလို့ဆိုတဲ့အခါကျရင်တတ်မှတ်ထားတဲ့စီနီယာစီကန်းနဲ့လုတ်တင်လုတ်ထိုက်တဲ့ကာကွယ်ရေးတွေကိုလုပ်ရင်ကျွန်တော်တို့ကစိတ်ဖြစ်နိုင်တယ်ဆိုတဲ့အကြောင်းပြောချင်တာပါဒီလိုပဲဒီလူလူအနေနဲ့လည်းစနစ်တကျသာကျွန်မနဲ့အလားဝင်ညီဌာနကနေပြီးထုတ်ပြန်ထားတဲ့ဆောင်ရွက်ရမယ့်အချက်တွေအကုန်လုံးကိုနိုင်နာမယ်ဆိုရင်ဒီကုသမှုဟာအရင်ကတည်းကကြောက်နေကြရမလို့ဒါပေမဲ့မကြောက်ရဘူးလည်းမဟုတ်ဘူးဒါကိုလွတ်လွတ်လပ်လပ်နဲ့မလိုက်နာပဲနဲ့နေမယ်ဆိုရင်လည်းအလင်းအမြန်ကူးစက်တဲ့အခြေအနေရှိတာပ
ါဟုတ်ကဲ့ဆရာရေအဲ့ဒီတော့ပြည်သူတွေအတွက်ကိုအဓိကဒီထိရောက်နိုင်မယ့်နေလန်းလေးကိုရှင်းပြပေးပါဦ
း COVID-19 ဆိုတဲ့ virus ကမျက်နှာတစ်ဝိုက်မှာရှိတဲ့နှာခေါင်းတို့ပါးစပ်တို့ဒီမျက်စိတို့အဲ့ဒီနေရာကိုကျောက်လာပြီးဆိုအဲ့လမ်းကြောင်းနေရာနေတစ်ဆင့်အဆုတ်ထဲကိုရောက်ပြီးတော့အဆုတ်ထဲမှာဒုက္ခပေးတာပဲအဲ့ဒီတော့ဒီပိုးမျက်နှာတစ်ဝိုက်မရောက်အောင်ဘယ်လိုကာကွယ်မလဲပေါ့နံပါတ်1အရေးကြီးဆုံးအချက်ကတော့လက်ကိုကြည့်ကြည့်ချက်ဆေးတာအစကားစီတာတို့ရုံးကတကားလက်ကင်ဘူးတို့သပွဲတို့စာဥစာရံတို့ဒီလိုမျိုးတွေဟာစာဟုတ်လူကင်ဒီလူကင်နဲ့အဲ့လိုဆိုရင်လက်ကိုသတ်မှတ်ထားတဲ့နေလန်းနေတိုင်းတေးချာဆင်ကျအောင်ဆေးဖို့လို့အဲ့ဒီလက်ကအများအကြီးကိုမျက်နှာရှိကိုအမြဲတမ်းကြာကြာနဲ့မျက်နှာကင်ပြီးလဲနှာခေါင်းကင်ပြီးလဲကြက်ကင်ပြီးလဲစားတယ်တောက်တယ်ကြည့်တယ်ဒီလိုသဘောမျိုးတွေရှိနေတဲ့အတွက်ကြောင့်ကိုယ့်ရဲ့လက်ကကိုယ့်ရဲ့ဒီမျက်နှာပိုင်းကိုတွေ့ထိမှုအနည်းဆုံးပေါ့အဲ့လိုပြောရင် not touch to the face ပေါ့အဲ့ဒီ touch ကိုဒီလိုကကာကွယ်နိုင်မယ်ဆိုရင်ဆေးပဲတော့ဒီလိုထဲမှာပဲလုံလို့ကိုမျက်နှာကိုကိုလက်နဲ့ပြန်မကင်မိအောင်ဒါအလေးအကျင့်ကတော့တော်တော်ခက်ခဲပါလေဒါပေမဲ့တပြေးတပြေးနဲ့ကိုတရားကိုသတိပြုပြီးတော့စနစ်တကျနဲ့နေမယ်ဆိုရင်ဒါကနည်းနည်းကုသမှုတော်တော်လေးရောချတယ်အမှန်တကယ်တော့ဒီလမ်းကြောင်းတွေကိုဒီကနေပြီးတော့ယောဂဘုတစ်ဆင့်မဝင်အောင်အခုတစ်ဆင့်တော့တစ်ဆင့်နဲ့နှာခေါင်းစည်းပေါ့နှာခေါင်းစည်းဆိုတာကတော့ max ပေါ့ခုနကလေ touch ပြီးရင်ကျွန်တော်ဆိုလိုချင်တာကတော့ max ပေါ့ဒီ mask ကိုဒီလိုလူလူအနေနဲ့အပြင်မှာသွားတဲ့အခါမှာမတရားမတရားနဲ့အနိကစကားပြောတဲ့အခါမှာဈေးသွားဝယ်တဲ့အခါမှာအစကားစီးတဲ့အခါမှာဒီလိုမျိုးတွေမှာ mask တွေတက်တယ်မှာနောက်တစ်ခုကကျတော့တရားမတရားနဲ့ကသူကဒီအသက်ရှင်လမ်းကြောင်းကတစ်စိမ့်ချောင်းဆိုးတာနာချီတာစကားပြောတာဒီကနေပြီးတော့ဒီထဲကိုပြန့်လွင့်ပြီးတော့ကူးနိုင်တာဖြစ်တဲ့အတွက်ကြောင့်တရားမတရားနဲ့ social distancing ခေါ်တာပေါ့နော်တရားမတရားနဲ့လူလူလူဝေးမဖြစ်အောင်နေဖို့နဲ့နောက်၆ပြေကွာနေစကားပြောဖို့အဲ့တော့လူလူဝေးဆိုတဲ့ကိစ္စရေကျွန်တော်ဗမာနိုင်ငံမှာပဲကြည့်လေအခုလောလောဆယ်ကိစ္စောင်းတရားကြော်ထဲမှာတဝက်ကြော်ဟာပွဲတော်တစ်ခုမှာเนาะဒီတီဝိုင်းချော်ပြမှုတွေရောတရားနာပွဲတော်ဒီလိုမျိုးတွေနဲ့အဲ့ဒီစစ်လူကတဝက်ကြော်ပါနေတာကိုတွေ့ရအဲ့ကျတော့ဒီလူစုလူဝေးဟာ COVID-19 ကိုပြန့်နှံ့စေတဲ့နေရာမှာထိတ်ဆုံးဝင်နေရှိတယ်ဆိုတာကိုဒါတာရကပြတဲ့သဘောပဲကိုရီးယားမှာဆိုတဲ့ဒီ charge ကပဲပေါ်တယ်ကျွန်တော်တို့ဗမာပြည်မှာလည်းပဲဒီကနေပဲခုနကိစ္စ30ရှိရနေပြီးတော့ကြာကြောဖြစ်သွားတဲ့အကြောင်းအရာလည်းပဲဒီကနေလာတော့ social distancing လို့ခေါ်တဲ့ကိစ္စအားလည်းအရေးကြီးတာပေါ့နော
်ဟုတ်ကဲ့ဆရာ။နောက်ဆေးဝန်ထမ်းတွေတက်ပါဆရာကြီ
း။ဒါကျွန်တော်တို့ရဲ့ဒီစီမီစီကဲနေမှာတော့ဤသူမဆိုးလိုက်လာရမယ်ကိုကိုကိုကာကွယ်တဲ့ပစ္စည်းတွေဖြစ်တဲ့ PPE တို့ဒီလိုမျိုးတွေကိုတည်တည်ချာချာဝတ်ဆင်ပြီးတော့ခြံတွေ့တာပေါ့နော်။အဲ့တော့ကျွန်တော်ဆေးဝန်ထမ်းနေမှာ အဲ့ဒီစီမင်းစည်းကမ်းအတိုင်းတည်တည်ကြကြနိုင်လာတဲ့လူတွေဆိုရင်အခုအချိန်ထိတရားမှကူးစက်ခြင်းမခံဘူးဆိုတော့ကျွန်တော်တွေ့ရတယ်။အဲ့ဒီစီမင်းစည်းကမ်းတွေကိုဖောက်ခဲ့ရင်ဘုံမရင်လည်းပဲအကြောင်းမျိုးမျိုးကြောင့်ကျွန်တော်ရှိမှဆောင်းတယောက်ကူးသွားတယ်ဒါလည်းပဲဒီလိုပဲသူကဒီ PPE break ခေါ်တာပေါ့နော် PPE break ကိုနည်းနည်းလေးဂရုမစိုက်မိလိုက်တာနဲ့ကူးစက်ခြင်းခံနိုင်ရတာပေါ့နော်
ဟုတ်ကဲ့ဆရာဒီနေ့မှဈေးဝန်ထမ်းတွေအတွက်အဓိကတန်လျာအရှိဆုံးအနေအထားမျိုးဟာ
ချို့လူနာတွေကအရန်ကိုဆိုးနေတဲ့အခြေအနေမျိုးတွေရှိတယ်အမောဖောက်နေတဲ့အခြေအနေမျိုးတွေဒီလိုလာတဲ့လူနာတွေမှာဈေးဝန်ထမ်းတွေအတွက်အရေးကြီးတာကတော့ဈေးသွင်းရမယ်ဈေးထိုးရမယ်ချွဲဆိုးရမယ်ကက်ရှူလမ်းကြောင်းနဲ့ပိုက်ချဲရမယ်ဗန်တလီတာတင်ရမယ်ကက်ရှူစစ်တွေနဲ့ရှူခဲအဲ့လိုအခြေအနေမျိုးအသေးအတန်အသက်ကယ်ကူတာရတဲ့အခြေအနေမျိုးတွေမှာလူနာချောင်းဆိုးမယ်တမ်းမယ်ဒီလိုသဘောမျိုးတွေနဲ့အဲ့မျိုးအခြေအနေမျိုးမှာတော့ဈေးဝန်ထမ်းတွေအတွက်အရန်ကြီးကြီးတယ်အရန်ကြီးကြီးတော့ကျွန်တော်တို့ရဲ့ PPE အစိတ်ပိုင်းတွေအားလုံးကမှကျွန်တော်ဆရာဝန်တွေအတွက်အရေးကြီးဆုံးကတော့ N95 mask N95 mask အစိတ်ကိုတည်တည်ချာချာနှာခေါင်းစည်းမှာတည်တည်ချာတက်စင်တာရဲ့အများကြီးကာကွယ်နိုင်တာပေါ့နော်ပြီးတော့ N95 ကရတရားလူတွေရောတက်ရမှာလားဆိုတော့တက်စရာမလိုသူတို့က social distancing ကိုလုပ်လို့ရတယ်ရိုးရိုး mask ကိုတက်ထားရုံနဲ့လည်းမကူးဆက်ဘူးဆိုတော့ကဘုံမှာလည်းသူကတက်တည်ရှိပြီးသားပါဘူးဆိုတော့သူတို့ကလူနာဆိုတဲ့လူနဲ့သူကနီးနီးကပ်ကပ်ကျွန်တော်တို့မှတစ်ခါလေးကြာရင်ဒီအသက်ရှင်နေကြောင်းနဲ့ပိုက်ထည့်တဲ့အခါမျိုးကြာရင်မမီးရလို့ခေါင်းအောင်ကိုသူ့မျက်နှာနဲ့ကိုယ့်မျက်နှာနဲ့ထိတူနေမှာကြိုးစားရတဲ့လူတွေအဲ့ဒီလူတွေအတွက် N95 ကအရေးကြီးပါတယ် N95 mask ကဆေးဝန်ထမ်းတွေအတွက်အစင်းသိရှိဖို့အတွက်ဒါ reserve လုပ်ထားရမယ့်သဘောကိုရှိပါတယ်။ဘာကြောင့်လဲဆိုတော့ COVID-19 ရဲ့အချိန်ကာလဘယ်နှလားကြာမယ်နှစ်နှစ်ချီမယ်ဒါတွေမပြောနိုင်တဲ့အခါမှာတနည်းနည်းများ N95 mask တွေအကုန်လုံးသုံးစရာမရှိတော့အောင်အမေရိကဆိုလည်း shortage တွေလို့ဖြစ်ခဲ့ရင်ကျွန်တော်ပမာပြည်အတွက်အများကြီးအရေးကြီးပါတယ်။ဆေးဝန်ထမ်းတွေရှိဒီလိုလိုကိုပြင်မဲ့ဈေးဝင်နိုင်လည်းမရှိနိုင်ဘူး။ရှေ့လျှောက်အဲ့လိုဖြစ်မှဆိုလို့ကျွန်တော်တို့ကလူတွေကိုတယောက်နဲ့တယောက်နဲ့မကူးဆက်ရေးအဓိကအရေးကြီးပါတယ်။တကယ်လို့ခုနကကူးဆက်မှုတွေများလာလေလေဈေးရုံကြီးဈေးကမ်းတွေမှာဝင်ပြီလာလေလေဝင်ပြီးတဲ့အချိန်မှာဒီ mask ကနေစလို့ shortage ကြီးဖြစ်လာလေလေခြေလက်ပတ်တွေရိုက်ပြီးတော့တချို့နိုင်ငံတွေကဒီလိုခြေလက်ပတ်တွေရိုက်ပြီးတော့တည်ဆုံးမှုမျိုးတွေတက်လာတာတို့ case ပို့ပြီးတော့များလာဒီလိုအခြေအနေမျိုးကျွန်တော်တို့ရောက်ခံလို့မဖြစ်တဲ့အတွက်ကြောင့်ဒီလိုလိုအနေနဲ့လည်းပဲသမထားရဲ့စီမီစီကနေလိုက်လာပြီးတော့ကာကွယ်နေနိုင်ရင်ကျတို့အရန်ကြောက်ပြာမရှိပါဘူး
။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ